ကမ္ဘာတဝန်းခေတ်သစ်ခြံပြုတ်မှုပုံစံသစ်ပေါ်ပေါက်နေပြီးဒီထက်မှာအမေရိကန်စည်းကွက်ထက်ကိုတင်သွင်းနေတဲ့ထိုင်းရေရက်ပစ္စည်းတွေကိုထုတ်လုပ်တဲ့ငါးဖန်သမားတွေပါပါဝင်နေတယ်လို့မနေ့ကအောက်လွတ်တော်နိုင်ငံခြားရေးဆက်ကော်မတီကျန်းလာပွဲမှာအရင်အမေရိကန်နိုင်ငံခြားရေးဌာနလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာတန်တမာဟောင်းတူဖြစ်တဲ့ Freedom House လူခွင့်ရေးဖွဲ့ကမတ်လာဂွန်ကပြောကြားခဲ့ပါတယ်။မကြာသေးခင်ကအင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းကနေကယ်တင်ခဲ့ရတဲ့ကျွန်းပြုတ်ခိုင်းစေခံခဲ့ရတဲ့ငါးဖန်သမားတွေကမြန်မာရေလုံသားကိုလှိုင်မင်းကရေလုံငန်းမှာတည်ဆုံးခဲ့သူအများစုဟာမြန်မာတွေဖြစ်ပြီးထိုင်းနိုင်ငံထုတ်ရေးထွက်ပစ္စည်းတွေကိုအမေရိကန်ဈေးကွက်အတွက်မဝယ်ဖို့ငါးဖန်သမားအလုံးကိုစားလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။ထိုင်းချေဆိုင် 45 Rights လူခွင့်ရေးအဖွဲ့အကြီးအကဲ Matthew Smith ကလည်းမြန်မာနိုင်ငံမှာဖြစ်ပေါ်တဲ့အဒီယုံတွေကြောင့်အိုးအိမ်ရှေ့ပြောင်းနေထိုင်ရသူရိုဟင်ဂျာမွတ်စလင်တိုင်းနယ်ခြေရှိနေကြောင်းထွက်ဆိုခဲ့ပြီးမြန်မာနိုင်ငံမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာမကြမကြလိမ်ပိုင်းဆိုင်ရာစော်ကားခံရမှုဒါမှမဟုတ်လိမ်ဖြော်ပြေးလုပ်ငန်းတွေမှာအတင်းအဓမ္မခန့်ရှိခံရမှုတွေနဲ့ကြုံရတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကလူကုန်ကူးမှုတိုက်ဖျက်ရေးအတွက်လိုက်နာမှုမရှိတဲ့နိုင်ငံတွေကိုတရားအဆင့်သတ်မှတ်ပြီးနှစ်ဆင်ထုတ်ပြန်တရိပ်ပေးရမှာတရုတ်နိုင်ငံကိုမနစ်ကအဆင့်နှစ်မှာတိုးမြှင့်လိုက်တယ်လို့မြန်မာမလေးရှားနဲ့ထိုင်းနိုင်ငံတွေကိုလည်းနေဆက်ဒေသတစ်ချက်လူကုန်ကူးမှုတိုက်ဖျက်ရေးတိုးမြှင့်လှုပ်ဆောင်ဖို့လိုအပ်တယ်လို့ထုတ်ပြန်ခဲ့တာပါ။အိုဘားမားအစိုးရအဖွဲ့အနေနဲ့လူခွင့်ချုပ်ဖောက်မှုဆူဆူဝါဝါကျူးလွန်နေတဲ့ဒီနိုင်ငံတွေကိုလာမယ့်ဂျွန်လအစိုးရခန်းစားထုတ်ပြန်တဲ့အခါပြင်းပြင်းထန်ထန်အရေးယူဖို့အောက်လွတ်တော်နိုင်ငံကလူခွင့်ရေးဆိုင်ရာဆက်ကော်မတီကတိုက်တွန်းခဲ့ပါတယ်။